မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ29ရက်ဗုဒ္ဓဟူးနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုဒိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါအခုညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော့မှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူကြီးညာပေးတော့မှာပါ။မွတ်စလင်အများစုနေထိုင်ရာ၅နိုင်ငံကနိုင်ငံသားတွေပေါ်အမေရိကန်ပြည်ဝင်ခွင့်ပိတ်ပင်တဲ့ဒီသမရဒေါ်နယ်ထရမ့်ရဲ့ထုတ်ပြန်ချက်ဟာနိုင်ငံရဲ့အကျိုးစီးပွားအတွက်လိုအပ်တယ်လို့တရားရုံးချုပ်ကဆုံးဖြတ်အတည်ပြုပေးလိုက်ပါတယ်။သမရထရမ့်အနေနဲ့ဒီနိုင်ငံသားတင်သွင်းတဲ့မော်တော်ကားတွေအပေါ်သွင်းကုန်တိုးစီးချက်ကောက်ခံမယ်ဆိုရင်ဒီမော်တော်ကားတွေရဲ့ဈေးနှုန်းဟာပြည်တွင်းမှာအတော်တက်လာမယ်လို့ဒီမော်တော်ကားကုမ္ပဏီကြီးတွေကတည်ပြလိုက်ပါတယ်။ဒါလို့နောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ဆွေဇလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့လူအခွင့်အရေးကောင်စီအစည်းအဝေးမှာရခိုင်ပြည်နယ်ကလူအခွင့်အရေးချိုးဖောက်မှုအခြေအနေတွေကိုဆွေးနွေးခဲ့ကြတဲ့တင်ပြကတော
့ No inquiry yet effectively holding perpetrators to account. I must ask why the government seeks to create more investigative bodies when the best way to
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်မစ်ရှန်ဟီလီပြောသွားတာပါရှင်။နောက်ပိုင်းမှာအပြည့်အစုံကြားကြမှာပါ။ဒါအပြင်လူအခွင့်အရေးကောင်စီကဒီကနေ့ဆွေးနွေးမှုတွေအရမြန်မာနိုင်ငံအပေါ်နိုင်ငံတကာ PR တွေတိုးလာနေတဲ့တဲ့ကချင်ပြည်နယ်ရင်းကစစ်ပေးဆောင်ဒုက္ခသည်တွေကိုအစိုးရဘက်ကထိရောက်စွာအကူအညီပေးဖို့လိုအကြောင်းမြန်မာလူအခွင့်အရေးကော်မရှင်ကတိုက်တွန်းလိုက်တဲ့တဲ့တွေကိုနောက်ပိုင်းမှာအပြည့်အစုံတင်ဆက်သွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကြောင်အောင်နဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်။မွတ်စလင်အများစုနေထိုင်ရာ၅နိုင်ငံကနိုင်ငံသားတွေပေါ်အမေရိကန်ပြည်ဝင်ခွင့်ပိတ်ပင်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ထုတ်ပြန်ချက်ဟာနိုင်ငံအကျိုးစီးပွားအတွက်လိုအပ်တယ်လို့နိုင်ငံတော်တရားရုံးချုပ်ကအင်္ဂါနေ့မှာဆုံးဖြတ်အတည်ပြုလိုက်ပါတယ်။ထရမ့်ရဲ့သမ္မတအမိန့်နဲ့ထုတ်ပြန်ချက်ဟာသမ္မတလုပ်ပိုင်ခွင့်တွေကနေလောက်ခဲ့တာဖြစ်တယ်လို့တရားသူကြီးကျိုဂျွန်ရောဘတ်စ်ကဆုံးဖြတ်ချက်ကြေညာချက်ထဲမှာရေးသားထားပါတယ်။1965ခုနှစ်အဲဥပဒေအရနိုင်ငံရဲ့အကျိုးစီးပွားအတွက်နိုင်ငံနဲ့ဘယ်သူကိုဝန်ခွင့်ပေးမယ်ဆိုတာဆုံးဖြတ်ခွင့်ရှိတဲ့အတိုင်းသမ္မတကဆောင်ရွက်တယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့တရားသူကြီးကျိုကရေးသားထားပါတယ်။သမ္မတထရမ့်တက်လာပြီး9ရက်ကြာ2019ခုနှစ်ဇန်နဝါရီလကအရင်ဆုံးထုတ်ပြန်ခဲ့တဲ့ခရီးသွားကန့်သတ်ချက်နဲ့2019မတ်လမှာပြင်ဆင်ထုတ်ပြန်ချက်တွေပေါ်တရားရုံးတွေကပြချခဲ့ပြီးတဲ့နောက်2019စက်တင်ဘာလကအခုနောက်ဆုံးထုတ်ပြန်ချက်ကိုထုတ်ပြန်ထားတာဖြစ်ပါတယ်။ဒီထုတ်ပြန်ချက်မှာအီရန်၊လီဗျာ၊ဆိုမာလီယာ၊ဆီးရီးယား၊ယေမန်နဲ့မြောက်ကိုရီးယားနိုင်ငံတွေကနိုင်ငံသားတွေအပြင်ဗင်နီဇွဲလားအစိုးရနဲ့ပတ်သက်နေသူတချို့ပေါ်အမေရိကန်ကပြည်ဝင်ခဲ့ပိတ်ပင်ခဲ့တာဟာသမ္မတအမိန့်နဲ့တတိယအကြိမ်ခရီးသွားပိတ်ပင်မှုအပေါ်ဟာဝိုင်ပြည်နယ်ကဒီမွတ်စလင်အစည်းအရုံးနဲ့ပြည်내ဒေသခံတို့ရောကတရားရုံးမှာကန့်ကွက်စင်ခေါ်ခဲ့ကြတာပါဒီပိတ်ပင်မှုဟာအမေရိကန်ဖွဲ့စည်းပုံနဲ့1965ခုနှစ်တုန်းကထုတ်ပြန်ခဲ့တဲ့လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားဆိုင်ရာအဲ့ဥပဒေကိုချိုးဖောက်ရရောက်တဲ့ဆိုပြီးတော့တရားရုံးကိုတင်ပြခဲ့တာပါဒါကြောင့်ဒီမှုကိုနိုင်ငံတော်တရားရုံးချုပ်ကနေအဆုံးဖြတ်ပေးဖို့ထရမ့်အစိုးရကအယူခံတင်ခဲ့တာပါတရားသူကြီးချုပ်တယောက်နဲ့တရားသူကြီး၈ယောက်စုစုပေါင်း၉ယောက်ရှိတဲ့နိုင်ငံတော်တရားရုံးချုပ်ကသမ္မတရဲ့ကန့်သတ်ချက်ကိုထောက်ခံမယ်၅မယ်ကန့်ကွက်မယ်၄မယ်နဲ့ကတ်ပြီးတော့အခုလို့ဆုံးဖြတ်နိုင်လင့်တာဟာသမ္မတဒေါ်နယ်ထရမ့်အတွက်တော့အောင်မြင်မှုဖြစ်ပါတယ်။ဒါပေမဲ့လည်းနိုင်ငံသားအခွင့်အရေးလှုပ်ရှားသူတွေအမေရိကန်စီဒီနိုင်ငံရွှေ့ပြောင်းအခြေချသူတွေအရေးဆောင်ရွက်နေသူတွေကတော့ဒီဆုံးဖြတ်ချက်ကိုကန့်ကွက်ပြီးတော့ဆက်လက်တိုက်ပွဲဝင်သွားမယ်လို့ပြောဆိုကြပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုတွင်းကိုနေဆက်ဖြတ်ပြီးတရားမဝင်ဝင်ရောက်လာချပေးတဲ့နောက်ခွဲခြားထိမ့်သိမ်းခံထားတဲ့မိဘတွေနဲ့သားသမီးတွေကိုအစိုးရကပြန်လည်ပေါင်းစည်းပေးဖို့ဖက်ဒရယ်တရားသူကြီးတဦးကအမိန့်ချပါတယ်။မိဘတွေရဲ့အခြေအနေကကလေးတွေအတွက်အန္တရာယ်ဖြစ်စေတဲ့မသင့်တော်တဲ့အနေအထားမဟုတ်ဘဲနဲ့ဒီလိုခွဲခြားထိမ့်သိမ်းထားတာတွေမလုပ်ဖို့တားမြစ်လိုက်တာပါ။ခွဲခြားထိမ့်သိမ်းခံထားတဲ့မိသားစုတချို့ရဲ့ကိုယ်စား American Civil Liberties Union American လူမှုလွတ်လပ်ခွင့်ဆိုင်ရာသမ္မတကတိုင်ကြားထားတဲ့အမှုမှာတရားသူကြီးဒါနာဆပ်ရောကအခုလိုအမိန့်ချတာဖြစ်ပါတယ်။မက္ဆီကိုနယ်စပ်ကိုဖြတ်ပြီး American ပြည်ထောင်စုရင်းကိုတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခံရသူတွေကိုသားသမီးတွေနဲ့အတူထားရှိရေးအပေါ်ဒီကနေ့ဗုဒ္ဓဟူးနေ့အောက်လွှတ်တော်မှာမဲခွဲဖို့နိုင်ပိုင်းလိုမှာပဲတရားသူကြီးရဲ့အဆုံးဖြတ်ချက်ထွက်လာတာပါအမေရိကန်တောင်ပိုင်းနယ်စပ်ကနေတရားမဝင်ဝင်လာတဲ့မိဘတွေထံကနေခွဲခြားထိမ့်သိမ်းထားတဲ့ကလေးငယ်2048ဦးရှိတယ်လို့အမေရိကန်အာဏာပိုင်တို့ကပြောဆိုထားပါတယ်အကြမ်းဖက်မှုတွေများတဲ့ဂွာတီမာလာဟွန်ဒူရပ်စ်နဲ့အယ်ဆာဗီရိုနိုင်ငံတွေကအများအပြားပါဝင်တဲ့လူငယ်တွေကတော့မိဘတွေနဲ့အဝေးကခိုလုံရေးစခန်းတွေကိုပို့ဆောင်ထားတာပါမိဘဖြစ်သူတွေကတော့လွှဲမှုကြီးကြပ်ရေးဆိုင်ရာကြားနာစစ်ဆေးမှုတွေစောင့်ဆိုင်းနေရခြင်းအတွင်ထိမ့်သိမ်းခံထားရတာဖြစ်ပါတယ် ခုချိန်ထိတော့အစိုးရကကလေး6ဦးကိုပဲမိဘတွေနဲ့ပြန်ပြီးပေါင်းစည်းပေးထားသေးတာဖြစ်ပါတယ်ရှင်
American သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုကိုတင်သွင်းနေတဲ့ကားတွေပေါ်ကွန်ထရိုးစီစဉ်ကိစ္စနဲ့ပတ်သက်ပြီးတော့လေလာသုံးသပ်မှုတွေပြီးဆုံးသွားပြီလို့အင်္ဂါနေ့က Twitter မှာရေးသားပါတယ်။နိုင်ငံခြားကတင်သွင်းလာတဲ့ကားတွေကိုအခုလိုကွန်ထရိုးစီစဉ်တာကြောင့်ကားတစ်စီးကိုဒေါ်လာ1000နဲ့ချီဈေးတက်သွားနိုင်ကြောင်းအမေရိကန်မော်တော်ကားကုမ္ပဏီတွေကတော့သတိပေးထားတာပါ။ဥရောပကမော်တော်ကားတွေအမေရိကန်ကိုတင်သွင်းရမှာတွင်းကုန်ကုန်နဲ့ကုန်တယ်မှုဆိုင်ရာအတားအဆီးအခြေအနေတို့အပေါ်ကနေကာလကြာရှည်စွာအမေရိကန်ပေါ်အခွင့်ကောင်းယူထားခဲ့တယ်လို့လည်းထရမ့်ကဆိုပါတယ်။ဒါပေမဲ့လည်းအဆုံးမှာတော့ညီလူညီမျှအကျိုးခံစားလိမ့်မှာဖြစ်ပြီးဒီအခြေအနေပေါ်ပေါက်ဖို့တိတ်မကြာလှဘူးလို့လည်းသူကပြောပါတယ်။အမေရိကန်ကိုအဓိကကားတင်သွင်းနေတဲ့အဓိကကုမ္ပဏီကြီးတွေဖြစ်တဲ့ Volkswagen, Toyota ကုမ္ပဏီနဲ့အမေရိကန်ကုမ္ပဏီ GM တို့ဖွဲ့စည်းထားတဲ့မော်တော်ကားထုတ်လုပ်ရေးမဟာမိတ်အဖွဲ့ကတော့ Trump အနေနဲ့20ရာခိုင်နှုန်းအခွန်တိုးကောက်မယ်ဆိုရင်ကားစီးတွေတက်ပြီးတော့အမေရိကန်လူထုအနေနဲ့ပြန်ပြင်ဆင်တဲ့ဇယိတ်တွေလည်းတက်လာနိုင်တယ်လို့သတိပေးပါတယ်။ဥရောပမော်တော်ကားတွေပေါ်ကွန်ထရိုးစီချက်မယ်ဆိုရင်လက်တုံ့ပြန်သွားမယ်လို့လည်းဥရောပသမဂ္ဂကပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်နဲ့တရုတ်ကာကွယ်ဝင်ကြီးဝမ်ဖန်ဟန်တို့ဒီကနေ့တရုတ်နိုင်ငံမှာတွေ့ဆုံဆွေးနွေးပါတယ်နှစ်နိုင်ငံကြားကုန်သွယ်ရေးတောင်တရုတ်ပင်လယ်ပြင်အရေးတို့မှာတင်းမာမှုတွေရှိနေပေမဲ့လည်းပြည်ပြည်လဲလဲရှိရေးကိုအလေးထားဆွေးနွေးခဲ့ပါတယ်နှစ်နိုင်ငံစစ်ဖက်ဆက်ဆံရေးကောင်းဖို့အရေးကြီးတာကိုအမေရိကန်ကာကွယ်ဝင်ကြီးကဆွေးနွေးပွဲမှာအလေးထားပြောဆိုခဲ့ပါတယ်နိုင်ငံခြားကျေပြန့်တဲ့ဆက်ဆံရေးမှာစစ်တပ်ချင်းဆက်ဆံရေးကလည်းတိတ်ပြီးအရေးကြီးတဲ့အကြောင်းဒီကနေ့ဆွေးနွေးပွဲမှာလည်းပွန့်ပွန့်လင်းလင်းရိုးရိုးရှင်းရှင်းဆွေးနွေးခဲ့ကြကြောင်းအမေရိကန်ကာကွယ်ဝင်ကြီးကပြောဆိုခဲ့ပါတယ်။တရုတ်ကွန်ပစ္စည်းတွေအပေါ်အခွင့်အရေးတိုးကောက်ဖို့အမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်အပေါ်တရုတ်ဘက်ကမကြေမနက်ဖြစ်နေတာကလည်းအမေရိကန်ကာကွယ်ဝင်ကြီးရဲ့တရုတ်ခီးစဉ်အပေါ်မှာတက်ရောက်မှုရှိနေပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ဘက်ကစစ်ရေးတိစောက်မှုတွေတိုးမြင့်ဆောင်ရွက်လာနေတာကြောင့်အင်အားကြီးနှစ်နိုင်ငံကြားဆက်ဆံရေးမှာလည်းအဖို့အထစ်ဖြစ်နေတာပါနိုင်ငံစုံပါဝင်မဲ့ပစိဖိတ်သမုဒ္ဒရာတွင်ရေတက်စီးရေးလေ့ကျင့်မှုမှာတရုတ်ကိုပါဝင်ဖို့ဖိတ်ကြားချက်ကိုအမေရိကန်ကာကွယ်ဝင်ကြီးမက်တစ်ကပြန်ပြီးတော့ရုပ်သိမ်းခဲ့တာပါဒါပေမဲ့လည်းဒီကနေ့ဗုဒ္ဓဦးနဲ့မှာတော့တရုတ်ကာကွယ်ဝင်ကြီးအနေနဲ့အမေရိကန်စစ်ထဏာချုပ်ပင်တဂွန်ကိုလာရောက်ဖို့အတွက်ဖိတ်ကြားခဲ့ပါတယ်ရှင်
ဒီရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတုံမီတာ70 kHz 1068မြောက်စိုင်းတုံမီတာ19 kHz 15965နဲ့စိုင်းတုံမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပုံတုံးနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာရခိုင်ပြည်နယ်ကလူခွင့်ချုပ်ဖောက်မှုတွေကိုဖော်ထုတ်နိုင်အောင်နိုင်ငံတကာကစုံစမ်းစစ်ဆေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်ကဒီကနေ့ပဲထပ်မံတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့နှစ်တည်းရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေမှာလူခွင့်ချုပ်ဖောက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်ရေးယူပြီးနောက်မှာအလားတူဖြစ်တဲ့မျိုးတွေကိုဟန်တားနိုင်ဖို့ယုံကြည်စိတ်ချလိုင်းနိုင်လောက်တဲ့နိုင်ငံတကာကစုံစမ်းစစ်ဆေးမှုတွေလိုအပ်နေကြောင်းလူခွင့်အထူးကိုယ်စားလှယ်ရဟင်းလီကဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ကောင်စီမှာတိုက်တွန်းလိုက်တာပါမြန်မာဆူရကိုယ်စားလှယ်ဖြစ်လူခွင့်ကောင်စီမှတက်ရောက်ခဲ့တဲ့နိုင်ငံသားရေးဝန်ကြီးဌာနအမည်နဲ့အတွင်းဝင်ဦးမြင့်သူကတော့လူခွင့်အထူးကိုယ်စားလှယ်ရဲ့တင်ပြချက်တွေဟာဖတ်လိုက်မှုရှိပြီးလုံထုံးလုံနီးနဲ့မညီတာတွေရှိခဲ့တယ်ဆိုပြီးအစားထိုးခံဖို့တောင်းဆိုခဲ့ပါတယ်။မြန်မာဆူရအနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းနဲ့မကြသေးခင်တုန်းကကုလအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်မြန်မာနိုင်ငံလာရောက်ပြီးရခိုင်ပြည်နယ်အပါအဝင်ပြည်ပကဖြစ်ရာဒေသတွေကိုတောက်ွင့်ပြုခဲ့တာမြန်မာနိုင်ငံမှာရုံးွယ်ဖွင့်လှစ်ဖို့လက်ခံခဲ့တာတွေရှိခဲ့တာကိုလည်းညွှန်ပြပြောဆိုခဲ့တာပါလူခွေအထူးကိုယ်စားလှယ်ရဟင်းလီကတော့ရခိုင်ပြည်နယ်ကပြည်ပကတွေနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုတွေဟာလုံလောက်မှုမရှိကြောင်းနဲ့နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကစုံစမ်းမှုကြိုးပမ်းမှုကိုအားပေးကြောင်းနဲ့လူခွေကောင်စီကလုပ်ငန်းစဉ်တည်းရဲ့ချမှတ်ဖို့လည်းတိုက်တွန်းခဲ့တာပါအထူးကိုယ်စားလှယ်ရဲ့တိုက်တွန်းချက်ကတော့ဒီသတင်းပတ်ထဲမှာပဲရခိုင်ပြည်နယ်ကလူခွင့်ချိုးဖောက်မှုတွေကြောင့်မြန်မာလူမျိုးရေးအရာရှိတွေပေါ်တန်ခတ်မှုအစ်စ်တွေချမှတ်ခဲ့တဲ့ဥရောပသမဂ္ဂ EU နဲ့ကနေဒါတို့အပြင်အင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံတို့ကပါထောက်ခံခဲ့ကြပါတယ်ခင်ဗျာ
ထိုင်းနိုင်ငံကကြောက်လှန်ကူတစ်ခုထဲမှာ၄ရက်နီးပါးပိတ်မိနေတဲ့ထိုင်းလူငယ်ဘောလုံးအသင်းကကျောင်းသားလူငယ်12ယောက်နဲ့နီးပါးဆရာတယောက်ကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေပြန်လည်တွေ့ရှိကယ်တင်နိုင်ဖို့မျှော်လင့်နေစေပဲလို့ထိုင်းစစ်တပ်ရဲ့အကြီးအကဲ Challenge Chain City Sat ကဒီကနေ့ပြောပါတယ်။အသက်17နှစ်ကနေ16နှစ်အရွယ်ကျောင်းသားလူငယ်တွေကိုအသက်25နှစ်အရွယ်သူတို့ရဲ့နီးပါးဆရာကပြိုင်ပွဲအတွက်လေ့ကျင့်မှုတွေအပြီးချင်းဝိုင်ခရိုင်နဲ့ကတန်လွန် နန်နော်ကြောက်ကူရှိရာကိုပြီးခဲ့တဲ့စနေနေ့ကခေါ်သွားခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကလေးကသူတို့အားလုံးပျောက်ဆုံးနေတာဖြစ်ပါတယ်။ဒီအပိုင်းမိုးဆက်တက်ရွာနေပြီးကြောက်ကူရင်ရေတက်နေတယ်လို့တချို့နေရာတွေမှာဆိုရင်ရေကတနာရီကိုချောက်လက်မှနှုတ်နဲ့တက်နေတာဖြစ်ပေမဲ့ထိုင်းရေတက်နေပြီဆိုအထူးတပ်ဖွဲ့ကရေငုပ်သမားတွေကတော့ရှာပွေကယ်ဆယ်မှုတွေကိုခက်ခဲခဲခဲဆက်လုပ်နေပါတယ်။ ွာကြုံရလေရှိတဲ့နေရာဖြစ်ပါတယ်
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းရဲ့ဖေရူမီခွဲအကူတော်ဆက်သူကိုလုံခြုံတပ်ဖြတ်မှုနဲ့ဆွဆဲခံထားတဲ့အမျိုးသမီးနှစ်ဦးရဲ့အမှုကိုမလေးရှားမှဒီကနေ့အပြီးသက်လျှောက်လဲကြမှာပါ။အသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူဆတီအဆရာနဲ့အသက်28နှစ်အရွယ်ဗီယက်နမ်နိုင်ငံသူဒွန်တီဟောင်းတို့ဟာလူစီရောင်းတဲ့မြို့တော်ကွာလာလမ်ပါလေးစိတ်မှာအယုံကြောထိခိုက်စေနိုင်တဲ့VX စိတ်ကိုပေါ်ပေါ်မှာဆွဖြန်းပြီးကင်ဂျုံနန်ရဲ့မျက်နှာကိုအုပ်ခဲ့တာလို့ဆွဆဲခံထားရတာပါ2019ခုနှစ်ဖေဖော်ဝါရီလ17ရက်နေ့ကဖြစ်ပွားခဲ့တဲ့ဒီကိစ္စနဲ့ပတ်သက်လို့အမျိုးသမီးနှစ်ဦးလုံးကလူသက်မှုနဲ့သူတို့မှာအပြစ်မရှိကြောင်းအော်တိုဘာလကစတင်တဲ့ဒီကြားနာမှုတွေမှာထွက်ဆိုခဲ့ပါတယ်ခင်ဗျာ
ရုရှားမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေမှာတော့ဒီကနေ့မြန်မာစံတော်ချိန်ည8:00နာရီခွဲမှာအုပ်စု F ကမက္ဆီကိုနဲ့ဆွီဒင်တောင်ကိုရီးယားနဲ့ဂျာမနီတို့ကစားကြပါမယ်ကစားပြီးနှစ်ပွဲလုံးအနိုင်နဲ့လက်ရှိအုပ်စုကိုဖြစ်နေပေမဲ့မက္ဆီကိုအနေနဲ့အနည်းဆုံးတော့ဆွီဒင်ကိုတရေကန်ပြီးတမတ်လောက်ရထားမှအုပ်စုကနေမထွက်ရရေးသေးချမှာဖြစ်ပါတယ်ရှင်ပုဒ်ထုံးနဲ့ညနေခင်းနောက်ဆုံးအသတင်းတွေကိုကွန်အောင်နဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရခိုင်ပြည်နယ်မှာကြုံခဲ့ရတဲ့လူခွင့်ရေးချုပ်ဖောက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူနိုင်အောင်နိုင်ငံတကာကစုံစမ်းစစ်ဆေးမှုတွေလိုအပ်နေကြောင်းလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂလူခွင့်ရေးကောင်စီမှဒီကနေ့ပဲထပ်မံတိုက်တွန်းလိုက်ပါတယ်မြန်မာအစိုးရကိုယ်စားလှယ်ကတော့လူခွင့်ရေးအထူးကိုယ်စားလှယ်ရဲ့တင်ပြချက်တွေဟာပက်လိုက်မှုရှိပြီးလုံလုံလုံညင်းနေတဲ့မညီတာတွေရှိခဲ့တယ်ဆိုပြီးအစားထိုးခန့်အပ်ဖို့တောင်းဆိုခဲ့တာပါဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီကဆွေးနွေးမှုတွေနဲ့ပတ်သက်လို့အပြည့်အစုံကိုတော့ကုဇော်ဝင်းလိုင်ကတင်ပြထားပါ
လက်ရှိအနေဒီအစိုးရလက်ထက်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ပြည်သူ့ပကတွေကိုစုံစမ်းစစ်ဆေးဖို့ကော်မရှင်နဲ့ကော်မတီပေါင်း6ခုဖွဲ့စည်းခဲ့ပေမဲ့ဒီနေ့အချိန်ထိတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူတာမတွေ့ရသေးကြောင်းဒီကနေ့ဂျနီဗာမြို့မှာကျင်းပတဲ့38ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံကိုတင်ပြတဲ့အစည်းအခမ်းအနားမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးစုံစမ်းစစ်ဆေးရေးမှူးမစ်စီယန်ဟီလီကအထက်သွင်းတင်ပြခဲ့တာပ
ါ No inquiry yetEffectively holding perpetrators to account. I must ask why the government seeks to create more investigative bodies when the best way to obtain
impartial. OHCHR ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးရုံးဖွင့်ခွင့်ပေးတာနဲ့ဒီလူခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုဝင်ရောက်လည်လာခွင့်ပြုခြင်းအဖြစ်ဗလိုက်မှုမရှိဘဲယုံကြည်စိတ်ချရတဲ့အချက်လက်တွေရရှိနိုင်မယ်မှန်းသိပါလျက်နဲ့မြန်မာအစိုးရကဒီစုံစမ်းစစ်ဆေးရေးကော်မရှင်တွေကိုဘာကြောင့်အချင်းချင်းဖွဲ့စည်းနေတယ်လဲဆိုတာမေးခွန်းထုတ်စရာဖြစ်လာပါတယ်
။နိုင်ငံတကာရဲ့ဖိအားတွေရော့ကျသွားအောင်မြန်မာအစိုးရကနိုင်ငံရေးပြည်ရဲ့တုံးပြီးအဲ့ဒီလိုစုံစမ်းရေးကော်မရှင်တွေအချင်းချင်းဖွဲ့စည်းနေသလားလို့မစ္စယန်ဟီလီကမေးခွန်းထုတ်ခဲ့ပါတယ်။မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာနိုင်ငံတကာဥပဒေတွေချိုးဖောက်နေမှုကိုကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကဟန်တားဖို့ပြက်ကွက်ခဲ့တယ်ဆိုတာကိုလည်းမစ္စယန်ဟီလီကအထက်သွင်းတင်ပြခဲ့ပါတယ
် We must admit that so far the United Nations and the international community have failed once again
မြန်မာအစိုးရကိုယ်စားလှယ်နိုင်ငံရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကတော့မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့နှစ်ပေါင်းများစွာပူးပေါင်းဆောင်ရွက်ခဲ့တဲ့အစဉ်အလာရှိခဲ့ပေမဲ့လက်ရှိလူခွင့်ရေးအထူးဆောင်တာစစ်ဆေးရေးမှူးMissian Healy ရဲ့လောက်ရတဲ့အပေါ်လက်မခံနိုင်ကြောင်းပြန်လည်ခြေပခဲ့ပါလေ
Myanmar has a good track record of cooperation with the special reporters over the past 2 decades we remain committed to continue to work with the mandate of the special reporter
but ငွေရေးနေပေါင်း20ပြည်မြန်မာနိုင်ငံဟာလူခွင့်ရေးထူးဆောင်စစ်ဆေးရေးမှုနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့အစဉ်အလာကောင်းတွေရှိခဲ့ပါလေကျွန်တော်တို့အနေနဲ့ထူးဆောင်စစ်ရေးမှုနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့လည်းတန်ထိတ်တန်ချထားပါလေဒါပေမဲ့ထူးဆောင်စစ်ရေးမှုအနေနဲ့သူမလိုက်နာရမယ့်စီမင်းစီကံတွေအတိုင်းဖက်လိုက်မှုမရှိဘဲလုတ်ကင်ဆောင်ရွက်နေတာကိုမတွေ့ရတဲ့အတွက်ဆက်ပြီးတော့လက်တွဲဆောင်ရွက်ခြင်းအဖြစ်အကျိုးထူးမှာမဟုတ်ဘူးလို့ယူဆပါတယ်။ဒါကြောင့်အထက်ဖော်ပြခဲ့တဲ့အကြောင်းအချက်တွေနဲ့အညီသူ့နေရာမှာလူစားထုတ်ခန့်ပေးဖို့ကျွန်တော်တို့ဘက်ကတောင်းဆိုပါတယ်။ကျွန်တော်တို့ရဲ့တောင်းဆိုချက်ကိုလိုက်လျောခြင်းမရှိတဲ့အတွက်လည်းစိတ်မကောင်းဖြစ်ရပါတယ်။ အခုသူတင်ပြချက်တွေကိုလေးနဲ့နားထောင်ပြီးတဲ့နောက်ကျွန်တော်တို့ရဲ့ယက်တီချက်ကိုထပ်လောင်းတည်ပြုလိုပါတယ
်မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုရှိပြီးနိုင်ငံတကာကအတိအမှတ်ပြုလက်ခံနိုင်မဲ့အရန်တရားတစ်ခုချမှတ်အကောင့်ထဲဖော်တင်ကြောင်းလူခွင့်ရေးစုံစမ်းရေးမှူးမစ္စယန်ဟီလီကအဆိုပြုခဲ့ပါတယ်မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုရှိပြီးနိုင်ငံတကာကအတိအမှတ်ပြုလက်ခံနိုင်မဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ရန်တရားတစ်ခုချမှတ်အကောင့်ထဲဖော်တင်ကြောင်းလူခွင့်ရေးစုံစမ်းရေးမှူးမစ္စယန်ဟီလီကအဆိုပြုခဲ့ပါတယ်အဲ့ဒီရန်တရားထဲမှာအပိုင်း၃ပိုင်းပါတင်ကြောင်းလည်းအခုလိုပြောပါတယ
် I would like to briefly outline the recommendation that I put forth the mechanism should enter there are three components first the mechanism should interview victims
ပမာတိုင်းထဲမှာခွင့်ရေးချိုးဖောက်ခံရသူတွေကိုတွေ့ဆုံမိန့်မြန်းတာချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးတာလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ခဲ့ခြင်းရှိမရှိစုံစမ်းဖော်ထုတ်တာကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့အပါအဝင်တခြားကုလသမဂ္ဂကဆောင်ရွက်နေတဲ့တခြားလုပ်ငန်းစဉ်တွေနဲ့ပူးပေါင်းဆောင်ရွက်တာတွေပါပါတယ
်ဒုတိယအဆင့်ထဲမှာပါဝင်တဲ့အချက်တွေကတော့မြန်မာနိုင်ငံအတွင်းဖြစ်ပေါ်ခဲ့တဲ့လူခွင့်ရေးနဲ့တခြားချိုးဖောက်မှုတွေဘယ်လိုဖြစ်ပေါ်ခဲ့တယ်ဆိုတဲ့ဖြစ်စဉ်တွေကိုလေ့လာမဲ့ဥပဒေပညာရှင်တွေပါဝင်တဲ့ရန်ရည်တစ်ခုထားရှိရေးနဲ့တတိယအဆင့်ထဲမှာတော့လူခွင့်ရေးချိုးဖောက်ခံရသူတွေကိုဥပဒေလမ်းကြောင်းအရအကာအကွယ်ပေးတာအပြင်ပံ့ပိုးပေးနိုင်မယ့်ရန်ရည်တွေကိုကုလသမဂ္ဂလူခွင့်ရေးကော်မရှင်အနေနဲ့ဖွဲ့စည်းပေးဖို့လို့ဖြစ်ပါတယ်။ EU ဥရောပသမဂ္ဂရဲ့ကိုယ်စားလှယ်ကတော့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီနဲ့ဆက်လက်ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အပေါ်စိတ်မကောင်းဖြစ်မိကြောင်းပြောပါတယ်။ဒါအပြင်တခြား EU အဖွဲ့ဝင်နိုင်ငံတခုချင်းစီအပါအဝင်ဩစတြေးလျနဲ့တခြားနိုင်ငံတွေကကိုယ်စားလှယ်အသီးသီးကလည်းရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအပါအဝင်ရှမ်းနယ်ကချင်ပြည်နယ်တွေအတွင်းမကြာသေးခင်ကာလတွေကတိုက်ပွဲတွေဖြစ်ပေါ်ခဲ့တဲ့အတွက်အဲ့ဒီဒေသတွေကလူခွင့်ရေးအခြေအနေတွေအပေါ်လည်းအထူးစိုးရိမ်ပူပန်ကြောင်းညီလာခံမှာထည့်သွင်းပြောဆိုခဲ့ကြပါတယ်ခင်ဗျာ
ကိုစော်ဝင်လိုက်ပါရှင်ရခိုင်ပြည်နယ်ကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့လူခွင့်ရေးကောင်စီမှဒီကနေ့ဆွေးနွေးမှုတွေအရမြန်မာနိုင်ငံအပေါ်နိုင်ငံတကာဖိအားတွေတိုးလာနေတာတိတိတသားတွေ့လာနေရတဲ့အတွက်ပူးပေါင်းဆောင်ရွက်မှုတွေနဲ့ဖြေရှင်းမှုလိုအကြောင်းလူခွင့်ရေးလှုပ်ရှားသူတွေကသတိပေးလိုက်ကြပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီမှဒီကနေ့ဆွေးနွေးရမှာတော့ရခိုင်ပြည်နယ်မှာကြုံခဲ့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလိုနိုင်ငံတကာအတိုင်းအဝန်းရဲ့အကူအညီနဲ့ဖြေရှင်းဖို့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့ဆွေးနွေးတဲ့နိုင်ငံအတော်များများကတိုက်တွန်းခဲ့ကြတာပါလူခွင့်ရေးကောင်စီဆွေးနွေးမှုတွေပေါ်အမြင်တွေကတော့မဆုံမုံကစူးစီးတင်ပြထားပါတယ
်ဟုတ်ပါတယ်ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာရဲ့အကူအညီနဲ့စုံစမ်းဖော်ထုတ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီအပြင်ကုလသမဂ္ဂလူခွင့်ရေးကောင်စီမှဆွေးနွေးကြတဲ့နိုင်ငံတွေကပါတိုက်တွန်းခဲ့ကြတာပါဒေသတွင်းနဲ့အိမ်ကြီးချင်းနိုင်ငံတွေအပါအဝင်နိုင်ငံတကာကပါအခုလိုဖိအားပေးတိုက်တွန်းနေချိန်မှာပဲမြန်မာအစိုးရအနေနဲ့အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့တုံ့ပြန်မှုအရေးကြီးတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးမှာကိုယ်တိုင်တက်ရောက်နေတဲ့ညီမျှချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းက VOA မြန်မာပိုင်းကိုပြောပါရယ်
တစ်ခုလုံးကိုခြုံငုံတုံးသက်ရင်တော့မြန်မာနိုင်ငံမှာဖိအားပေါ်တော်တော်များပါတယ်အထူးသဖြင့်ကျွန်တော်ရခိုင်မှာဖြစ်တဲ့ကိစ္စကိုနိုင်ငံတိုင်းဆွေးနွေးတယ်ဥပမာကျွန်တော်ထိုင်းတို့လိုအင်ဒိုနီးရှားတို့နိုင်ငံမျိုးတွေရဲ့ဆွေးနွေးချက်တွေမှာတော့ပါဝင်ပါတယ်ပထမဆုံးပြောတဲ့ကိစ္စကတော့သူတို့ပေါ်မှာခွဲခြားမှုတွေရပ်တန့်ပြီးဖို့လုံခြုံစစ်ချပြီးကုန်သိခါရှိတော့ဒုက္ခတွေများပြန်လည်လှုပ်ဆောင်ဖို့အတွက်တိုက်တွန်းသွားတဲ့ကိစ္စရယ်နောက်ကအခြေခံကျွန်တော်တို့အကြောင်းရင်းတွေဖိရှာပြီးလှုပ်ဆောင်ပေးဖို့ဒါတွေတိုက်တွန်းသွားတာတော်တော်များတွေ့ရတယ်တချို့ဆိုလို့ရှိရင်ဥပမာကျွန်တော်ဥရောပနိုင်ငံတချို့ဆိုလို့ရှိရင် ICC ထိသွားဖို့အတွက်အတောင်းဆိုရဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကတော့ပုံမှန်ပြီးတော့နိုင်ငံတကာမှာပြင်ပြချက်တွေတောင်းဆိုချက်တွေပို့ပြီးတွေ့ရအောင်မယ်ဒါပေမဲ့ဒီလိုမျိုးလှုပ်ဆောင်တဲ့အချိန်မှာမြန်မာနိုင်ငံဆိုရပူးပေါင်းဆောင်ရွက်မှုအဆောင်ချိန်တဲ့ပုံမျိုးဖြစ်တဲ့အတွက်ဆက်ပြီးတော့ဘလောက်ထိတွန်းအားတွေပေးမယ်ဖိအားတွေပေးမယ်ဘလောက်ထိဖြစ်လာမယ်ဆိုတော့အစိုးရရဲ့ဥပဒေဆောင်ရွက်မှုအခြေအနေပေါ်မှာအများကြီးမူတည်နေရတော့ကျွန်တော်တွေ့ရပါတယ
်လူခွေးကောင်စီမှာအထူးကိုယ်စားလှယ်ရဟင်းလီရဲ့တင်ပြချက်မှာတော့ရခိုင်ပြည်နယ်ရင်းနယ်ပတ်သက်ပြီးမြမအစိုးရဘက်ကစုံစမ်းစစ်ဆေးမှုတွေရှိခဲ့ပေမဲ့လူခွေးချိုးဖောက်မှုတွေကိုထိထိရောက်ရောက်ဖော်ထုတ်နိုင်တာမရှိခဲ့တဲ့အတွက်နိုင်ငံတကာကယုံကြည်စိတ်ချရမယ်စုံစမ်းစစ်ဆေးမှုတွေလိုအပ်ကြောင်းပြောဆိုခဲ့တာပါနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကစုံစမ်းဖို့ကြိုးပမ်းမှုတွေကိုလည်းထောက်ခံကြောင်ပြောဆိုခဲ့သလိုလူခွေးကောင်စီအနေနဲ့လည်းလုပ်ငန်းစဉ်တရက်ချမှတ်ဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်မြမအစိုးရကဖွဲ့စည်းခဲ့ပြီးတော့ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကော်ဖီအာနန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်အကြံပေးကော်မတီဝင်တဦးဖြစ်တဲ့ဦးအေးလွင်ကတော့နိုင်ငံတကာရဲ့စိုးရိမ်မှုတွေကိုတတိထားတုံ့ပြန်မှုလိုအပ်ကြောင်ပြောဆိုခဲ့တာပါ
အစိုးရကတော့ဒီကျွန်တော်တို့လုပ်မယ်လို့ပြောထားတဲ့ကိစ္စတော့သူလုပ်ပါပဲပေါ့နော်အဲ့လိုအကြီးကြီးဆိုင်ရာကတော့စိုးရိမ်စိတ်ရှိနေတယ်ဆိုတာတော့ကျွန်တော်တို့အနေနဲ့ကတော့အများအားတတိထားနေဖို့လိုအပ်ပါတယ်
မြန်မာအစိုးရကိုယ်စားလှယ်အဖြစ်နဲ့လူခွေးကောင်စီမှတက်ရောက်နေတဲ့နိုင်ငံသားရေးဝန်ကြီးဌာနအမြင်နဲ့အတွင်ဝင်ဦးမြင့်သူကမြန်မာနိုင်ငံဆိုင်ရာလူခွေးအထူးကိုယ်စားလှယ်ရဟီလီရဲ့တင်ကြားချက်တွေဟာမျှတမှုမရှိတယ်လို့လုံထုံးလုံနည်းနဲ့မညီတာတွေရှိနေတာကြောင့်သူ့အစားတခြားတယောက်ယောက်ကိုအစားတို့တာဝန်ပေးဖို့တောင်းဆိုခဲ့ပါတယ်။ညီမကြီးညီမအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအော
ဒီပုပ္ပလိယအစိုးရပါနဲ့တွေ့ရတယ်ဆိုတော့အားလုံးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နေအထူးသဖြင့်ကုလသမဂ္ဂရဲ့လုပ်ငန်းဒီမှာပူးပေါင်းဆောင်ရွက်မှုတွေနဲ့ဆိုင်ရာဟီလိုတို့လက်မခံခြင်းနဲ့တပေါ်ဒါတွေဖြစ်ပါတယ်အမှန်တော့ဒီမစ္စယာဟီလီကလည်းကုလသမဂ္ဂကဒီအတာဝန်ပေးထားတဲ့စုံစမ်းစစ်ဆေးရရှိတာဖြစ်ပါတယ်အဲ့တော့
အားလုံးကိုပူးပေါင်းဆောင်ရွက်မှုတွေရမလို့ကုဆရာဟာမြန်မာလေးတို့ကျွန်တော်တို့တမတိုက်ကမကြတဲ့ကြာပဲဖြစ်နေတာလို့ကျွန်တော်သိရပါတယ်။ကျန်တဲ့အတူတူကြတော့တဲ့စာမိတ်ငယ်လေးရဲ့ကိစ္စလည်းမှာလည်းရန်မစ်ရန်ဟီလီရဲ့ပြုပုကိုထောက်ခံပြီးတော့ဒီရပုတ်ထဲမှာအားတဲ့ကိစ္စအတိုင်းနံပါတ်၄ပြုပူးပေါင်းဆောင်ရွက်ဖို့အတွက်ဆက်လက်ထိုက်ထွန်းသွားတယ်။အဲ့ဒါအရောမြန်မာနိုင်ငံရဲ့ဒ
ကျင်းပြနေရွေးမြန်မာတပ်မတော်နဲ့ကချင်လူလာရေးတပ်မတော်ကရင်အရိုးရိုးတိုက်ပွဲတွေကြောင့်မြို့နယ်အသီးသီးမှာတင်းရှောင်လာတဲ့ဆစ်ရှောင်ဒုက္ခတွေကိုအစိုးရကနေထောက်ဆောင်အကူအညီပေးသွားဖို့လိုအကြောင်းမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်။အမျိုးသားလူခွင့်ရေးကော်မရှင်အဖွဲ့ရဲ့ကွင်စင်တွေ့ရှိချက်အရဆစ်ရှောင်စခန်းတွေမှာစားတောက်နေထိုင်ရေးမှာခက်ခ
ဆစ်ဆောင်စခန်းလေးကိုကိုရန်သွားရောက်ပြီးဆစ်ဖေးဆောင်ဒုက္ခတွေနဲ့ဆိတ်ဆုံခဲ့ပြီးမှာဆစ်ဆောင်လေးကိုကူညီဖို့လိုအပ်ကြထုတ်ပြန်ခဲ့တယ်လို့မြန်မာနိုင်ငံမြို့သားလူခွေးရေးကော်မရှင်ပြောရေးဆိုခွင့်ရှိသူဦးယူလွင်အောင်ကပြောပါတယ်ကျွန်တော်ကပထမရက်ကမူကောင်းနဲ့ကမိုင်းပေါ်အိမ်ညွနဲ့ကဆစ်ဆောင်စခန်းလေးကိုကျွန်တော်တို့သွားခဲ့ပါတယ်ဗျ နောက်တရက်ကျတော့မြဒီနာနဲ့အဲဒီဝိုင်းမော်မြစ်ဆုံဒေသမှာရှိတဲ့စစ်ကြောင်းစခန်းလေးကိုလောက်ကျွန်တော်တွေ့ခဲ့ပါတယ်ဗျ။ဟိုအားလုံးကိုခြုံပြောရလို့ရှိရင်တော့စစ်ကြောင်းစခန်းတွေအနေထားဟာဇာတိတော်ရည်နဲ့အထူးကျေးဇူးပါတယ်။ခဲခဲဒီအားလုံးကိုသိအောင်လည်းတရင်ထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်အစိုးရအနေနဲ့ဒါကိုကြည့်ရှုပြီးတော့ဒီဘက်ကလူထောက်ပံ့ပေးဖို့ဘာလို့ကဒီရင်ဒီကအလူရှင ဒီဒုက္ခတွေဒီစီလက်ထဲကိုရောက်အောင်ပေါ့နော်စီစဉ်ဆောင်ရွက်ပြီးဖို့ဆိုပြီးကျွန်တော်တို့မြေတရကံနဲ့ထုတ်ပြန်တဲ့တကူထုတ်ထားပါတယ်။ကချင်စစ်ဆောင်စခန်းတွေမှာလေထန်ရေးကြက်သေးပြီးတောက်တုံးရေမတိုင်းရှိမှုစားလုပ်ထားတဲ့နေအိမ်စောက်အုံအိမ်သားတွေဟာလူဦးရေနဲ့လုံလောက်မျှတာမှုမရှိခြင်း၊ကျန်းမာရေးပြဿနာတွေ၊ပညာရေးနဲ့သက်ဆိုင်တဲ့ပြဿနာတွေတွေ့ကြုံနေရတယ်လို့လည်းဦးယူလ ွယ်အောင်ကအခုလိုဆက်ပြောပါတယ
်။ကလေးတွေပညာရေးနဲ့ပတ်သက်လို့ကတော့ဒီကလေးကတောကျောင်းမှနေလာခဲ့တဲ့ကလေးတွေဖြစ်တော့နီးမျိုးဘဝအကြောင်းမှတက်တဲ့အခါမှာသူစာမလိုက်နိုင်တာတို့ဘာသာစကားအခက်အခဲဖြစ်တာတို့အငြင်းခံရတာတို့ဘာလို့ရှိပါလဲ။ဘာလို့အကြောင်းတက်ရတာအခမဲ့ဖြစ်ပါလဲဒီပုံမှန်ကလေးပြောက်ကြောင်းတက်ဖို့ဆိုတာအဲ့ဒါလေးနဲ့သူတို့မှမတတ်နိုင်တော့တဲ့အခြေအနေတွေရောက်နေပါတယ်။နောက်တစ်ခုကကြတော့အတန်းကြီးပေါ့ရှစ်တန်းကိုတန်းဆယ်တန်းကြတော့သူတို့ကရွာမှနေလေကလေးကိုမြို့ပေါ်မှာပို့ထားပြီးတော့ဘော်ဒါဆောင်ထားကြောက်တဲ့ခိုင်းမှာဒီလိုထုတ်တဲ့နေရာမှာဒီဘော်ဒါကတို့ဒီရှင်ကတို့ကြတော့သူတို့ကရွာကဝက်ပြီးနွားတို့ရောက်စကားတွေရောက်ဒီလိုတွေရောက်ရတဲ့ပတ်စံနဲ့ဒါသမီးကိုထောက်ပံ့တာပါအခုတို့ကိုယ်တိုင်စိုက်ပွဲဆောင်စခန်းကိုရောက်နေတာဖြစ်တဲ့ကြောင့်စီးရွားမရှာနိုင်တောင်းရမဆိုင်နိုင်ပြိဋ္ဌာန်ကြီးလည်းသူတို့နဲ့တခြားကြီးဖြစ်ဆိုတော့ကလေးတွေကိုထောက်ပံ့ဖို့မပေးနိုင်တော့ကလေးကိုကြောင်းပြန်ထိုးအောင်လည်းအနေထားမျိုးကက်ကက်ကြေးတွေ့နေရပါတယ်
။သူတို့ရဲ့ညရင်းတွေမှာတမတော်နဲ့ KIA စိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေတွေရဲ့အိမ်မွေးတိရစ္ဆာန်စံစဘာခြံလုပ်ငန်းတွေကဆွန့်ပစ်ခရရတာကြောင့်စစ်ဆောင်တွေနေရပြန်ရေးအခက်တွေ့နေရတာပါ။ Sichang Uyi Tanya Joshide, Mogang Mune, Namadi Sichang Sakandu Chinigura, Sakanta Wonka, Ula Jaga Kulu Piovare.
สุขชาวก็อย่างก็เองมาในตัวเราสิ่งที่มาเราไม่พูดเลยที่มาลูกสุนัขเนี่ยเลยสุดแล้วป้าได้เนี่ยเขาเนี่ยเนี่ยเลยสุดที่เป็นลูกชาสาวเจ้าก็สาวเนี่ยใช่ยังคงลงมาสิ่งที่เราได้ชิมมาไม่พูดดูเนี่ยเปลี่ยนบัวแล้วเดี๋ยวสุดที่เราไม่ติดชาติอยู่ไม่ดูเลยสุดพอไปมาแล้วนักพัฒนาไปชีวิตสุดทุกยันไม่ดูอะไรนี่ก็วิ่งไม่ถึงเลย
ก็เชิญลุงนายตั้มรอกี่อันยี่เนี่ยมีมาสุยาตัดดูจ้าปีกระเอเบรลล่ากับสามีไต้ปุ่นเจ้าก็สกจีอันตรายฮะนั่นมันที่หลังข้อยาสีเด็ดนี่เชิงครีมพยาเจ้าหนึ่งมาสิบปีติ่งเฉียงเนี่ยได้พิบาร์เลยมีว่าตั้มรอกันนี่กี่อันยี่ชิบอยู่อันตรายด้วยทุกสิ่งตั้งใจมุ่งเจ้าตอนนั้นมีด้วยครีมพยาเจ้ามาสิบเฉียงทั้งตัวยาเจ้าติ่งเฉียงเนี่ยว่าเลยทุกทุกอย่างสุยาลุงมุ่งวันทันเกษียณเนี่ยเปลี่ยนเลยเนี่ยชาติยี่วันยี่ธนากัน
ပါတယ်ခင်ဗျာအဆိုမှာပဲစံပါမယ်စီပါမယ်ဒီအဝတ်စားတွေပါမယ်ဗျာဒီနယ်တိုင်းဒေသကြီးကတော့ဥစ္စာပေါက်ပါနေပြီးစီးကိုဒီနယ်ကလူမျိုးဝင်ကြီးဥဆောင်ပြလာပေးတာပေါ့ဗိုက်ပွဲကတော့ခုတော့မဖြစ်ဘူးပြေးသေးချင်တယ်ဒါမှဒီလူတွေကတော့သူတို့နေရာကိုတော့မပြိုင်သေးဘူးပေါ့အဲ့လိုနေတာဖြစ်နေ
လက်ရှိစစ်ဆောင်စခန်းတွေရှိတဲ့မိုးကောင်း၊ကမ်းမိုင်း၊ဝိုင်းမော်၊မြေကြီးနာ၊တနိုင်းစတဲ့မြို့နယ်ကစစ်ဆောင်စခန်းတွေမှာစုစုပေါင်းလူဦးရေ4000ကျော်ရှိနေပြီ။ဒေသခံကူညီပေးရေးဖွဲ့တွေအစိုးရဘက်ကနေကူညီထောက်ပံ့မှုတွေပေးနေတဲ့ဆိုပေမဲ့လုံလောက်မှုတော့အားနည်းနေပါတယ်။လက်ရှိအဲ့ဒီဒေသတွေမှာတိုက်ပွဲတွေရပ်တန့်နေတဲ့ဆိုပေမဲ့စစ်ဆောင်ပြည်သူတွေနေရမပြောင်းရဲသေးသလိုအစိုးရတပ်မတော်အနေနဲ့တပ်ဆိုင်ရာကြေးရွာအုပ်ချုပ်ရေးမှုတွေရပ်မိရပ်ဖတ်တင်တဲ့သူအဲ့ဒီကြေးရွာတွေကိုတွားရောက်ပြီးလုံခြုံမှုစိတ်ချယုံကြည်မှုရရှိရေးတောင်ရံဆိုင်ပြူကြီးဒီရတွင်လွတ်လပ်စွာသွာလာနေတဲ့ခွေရှိရေးတို့ကိုစီစဉ်ဆောင်ရွက်ပေးတဲ့သလိုလက်ရှိအကောင့်တွေပေါ်နေတဲ့ပြည်တော်စုငင်းချာရေးလုပ်ငန်းစဉ်ကိုအမြန်ဖော်ဆောင်ဖို့မြန်မာနိုင်ငံမျိုးရာလူခွေရေးကော်မရှင်ကနေမနေ့ကရက်စွဲနဲ့တိုက်တွန်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။နိုင်ကိုင်းတင်ပြသွားတာပါရှင်ခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချက်ကိုကြောက်အောင်ပြောပြပေးပါဦ
း။မွတ်စလင်များစုနေထိုင်ရာငါးနိုင်ငံကနိုင်ငံသားတွေပေါ်အမေရိကန်ပြည်ဝင်ခွင့်ပိတ်ပင်နဲ့သမ္မတဒေါ်နယ်ထရန့်ရဲ့ထုတ်ပြန်ချက်ဟာနိုင်ငံအကျိုးစီးပွားအတွက်လိုအပ်တယ်လို့နိုင်ငံတော်တရားရုံးချုပ်ကအင်္ဂါနေ့မှာဆုံးဖြတ်တည်ပြလိုက်ပါတယ်ထရန့်ရဲ့သမ္မတအမိန့်ထုတ်ပြန်ချက်ဟာသမ္မတလုပ်ပိုင်ခွင့်ရင်းကနေလုပ်ခဲ့တာဖြစ်တယ်လို့တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကဆုံးဖြတ်ချက်ကြေညာချက်ထဲမှာဖော်ပြထားပါတယ်1965ခုနှစ်အဥပဒေအရနိုင်ငံရဲ့အကျိုးစီးပွားအတွက်နိုင်ငံနဲ့ဘယ်သူကိုဝန်ခွင့်ပေးမယ်ဆိုတာဆုံးဖြတ်ခွင့်ရှိတဲ့အတိုင်းသမ္မတကဆောင်ရွက်တယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့တရားသူကြီးချုပ်ကဆိုပါတယ်အမေရိကန်ပြည်အောင်စုတင်းကိုနေဆက်ဖြတ်ပြီးတော့တရားမဝင်ဝင်ရောက်လာကြပြီးတဲ့နောက်ခွဲခြားထိန်းသိမ်းခံထားရတဲ့မိဘတွေနဲ့သားသမီးတွေကိုအစိုးရကပြန်လည်ပေါင်းစည်းပေးဖို့ဖက်ဒရယ်တရားသူကြီးတူကအမိန့်ချမှတ်လိုက်ပါတယ်။မိဘတွေရဲ့အခြေအနေကကလေးတွေအတွက်အနည်းငယ်ဖြစ်စေတဲ့မသင့်တော်တဲ့အနေအထားမဟုတ်ဘဲနဲ့ဒီလိုခွဲခြားထိန်းသိမ်းထားတာတွေမလုပ်ဖို့တောင်းမြင်လိုက်တာပါ။ခွဲခြားထိန်းသိမ်းခံထားရတဲ့မိသားစုတချို့ရဲ့ကိုယ်စားAmerican Civil Liberties Union, American လူမှုလွတ်လပ်ခွင့်ဆိုင်ရာသမဂ္ဂ ACLU ကတင်ကြားထားတဲ့အမှုမှာတရားသူကြီးဒနာဆပ်ဘရောကအခုလိုအမိန့်ချမှတ်လိုက်တာပါ။ American သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပြည်အောင်စုကိုတင်သွင်းနေတဲ့ကားရီအပေါ်ကွန်ထရိုးစီးကြမ်းမဲ့ကိစ္စနဲ့ပတ်သက်ပြီးတော့လိလသုံးသပ်မှုတွေပြီးဆုံးသွားပြီလို့အင်္ဂါနေ့ကတွစ်တာမှာရေးသားပါရယ်။နိုင်ငံသားကတင်သွင်းလာတဲ့ကားရီအခုလိုကွန်ထရိုးစီးချက်တာကြောင့်ကားတစ်စီးကိုဒေါ်လာ1000နဲ့ချီစီးတက်သွားနိုင်ကြောင်း American Motor Car Company တွေကတော့သတိပေးထားတာပါအမေရိကန်ကိုအဓိကကားတင်သွင်းနေတဲ့ကုမ္ပဏီကြီးတွေဖြစ်တဲ့ Volkswagen, Toyota နောက်ဒီ GM အဖွဲ့အစည်းနဲ့ဖွဲ့ထားတဲ့ကုမ္ပဏီတွေကနေပြီးတော့ဒီအခွန်တိုးစီးကြမယ်ဆိုရင်ပြင်ဆင်စရိတ်တွေလည်းတက်လာမယ်ဆိုပြီးတော့ပြောထားပါတယ
်တရင်ချင်းချုပ်ကိုကိုအောင်ပြင်ညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မူကမှစုံမဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Skip Sis ဖြစ်ပါတယ် PO American အတိုင်းရညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00ထိလိုင်းဒိုမီတာ25 51တို့ကနေထုတ်လွှင့်ပေးသွားအောင်ပါပူတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းချမ်းမရှင်လာပါစေရှင် PO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနင်္ဂလာပါ
This program has come to you from the Voice of America, Washington. From Washington, this is